မွတ်စလင်တွေရဲ့ရမဒန်ဘာသာရေးထွက်မြတ်ထားတဲ့လအတွင်းအင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကြီးမှာတိုက်ခိုက်ဖို့အတွက်ကြံစည်နေတဲ့ IS စစ်သွေးကြောအဖွဲ့နဲ့ဆက်နွယ်နေသူ၃ဦးကိုအင်ဒိုနီးရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူတို့ကိုဂျာဗာကျွန်းဝကြီးပေါ်ကဆူရာဘာယာမှာဗုဒ္ဓဟူးနေ့ကဖမ်းဆီးခဲ့တာပါ။သူတို့စီကဘုံတွေလက်နက်တွေအပြင်အသင်္ကန်ဖောက်ခွဲတိုက်ခိုက်ရမှာဝတ်ဆင်တဲ့အင်ဂျီတွေကိုတင်စီရမိတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ် IS အဖွဲ့တွန်တင်းမှုခံယူနေတဲ့ဒီမျိုးသား၃ဦးဟာလူများစုဝေးရာနေရာတွေနဲ့အစိုးရအဆောက်အဦတွေကိုလာမဲ့သတင်းပတ်တွေတွင်မှာပဲတိုက်ခိုက်ဖို့စီစဉ်နေတယ်လို့လည်းပြောပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဇန်နဝါရီလတုန်းကစစ်သွေးကြော်တွေတိုက်ခိုက်မှုကြောင့်တိုက်ခိုက်သူ၄ဦးပါဝင်၈ဦးသေဆုံးခဲ့တယ်ကစပြီးလုံခြုံရေးသတိထားဖို့အဆင့်မြင့်တက်လှမ်းထားတာပါဒီတိုက်ခိုက်မှုအတွက်သူတို့လှုပ်ဆောင်တယ်လို့ IS စစ်သွေးကြော်တွေကကြေညာခဲ့ပြီးဒါကအရှိတောင်အာရှဒေသမှာ IS စစ်သွေးကြော်အဖွဲ့နဲ့ဆက်နွယ်နေတဲ့ပထမဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်